ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဇွန်လကဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ဘေးဒုက္ခရောက်ရသူ3,400ကျော်အတွက်လူသားချင်းစာနာမှုဆိုင်ရာကူညီတွေလိုအပ်နေဆဲဖြစ်ပြီးအခြေအနေဟာစိုးရိမ်စရာကောင်းနေတော့မယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒါပြင်လူမှုအတိုင်းဝိုင်းတစ်ခုအကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်ခိုင်မာတဲ့အဖြေတွေကိုရှာဖို့လှုံ့ဆော်သွားရမယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ကဘေးဒဏ်သင့်သူတွေရဲ့နောက်ဆုံးအခြေအနေတွေလှုံ့ဆော်ရမှာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂထိတ်တန့်တာဝန်ရှိသူကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်ကလူမှုဝန်ပိုင်းနှစ်ခုကြားပြိပခါတွေဖြစ်ခဲ့တာတစ်နှစ်ကြာလာတဲ့အထိအိုးရင်ဆွန့်ခွာထွက်ပြေးရသူတွေရဲ့အခြေအနေတိုးတက်ကောင်းမွန်မလာသေးတဲ့ပေါ်အထူးဆိုရင်လည်းအကြောင်းကုလသမဂ္ဂကပြောလိုက်တာပါလူတွေအိုးရင်ဆွန့်ခွာထွက်ပြေးရပြီးတိုင်းမှာသူတို့ရဲ့ပုံမှန်ဘဝစီအမြန်ဆုံးပြန်ရောက်သင့်တယ်လို့ကုလသမဂ္ဂအနေနဲ့ယူဆပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေရဲ့ရည်ရွယ်ချက်ကယာယီအတွဲပဲဖြစ်တာကြောင့်လူတွေသူတို့ရဲ့ပုံမှန်ဘဝစီပြန်ရောက်နိုင်အောင်အစွမ်းကုန်ကြိုးစားအားထုတ်သင့်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးအာရှုတ်နီဂမ်က VOA ကိုပြောပါတယ်
။ We remain concerned that there are still a number of people who are not in appropriate shelter but also the fact that
လူတော်များများဟာတင့်တင့်လျောက်ပတ်တဲ့အမိုးကာတွေအောက်မှာရှိမနေကြသေးတဲ့ပေါ့ကျွန်တော်တို့အနေနဲ့စိုးရိမ်နေရဆဲဖြစ်ပါတယ်။ဒါပြင်လူသားချင်းစာနာမှုဆိုင်ရာကူညီတွေလျော့နည်းလာနေပါတယ်။အဲ့ဒီအတွက်ရေရှည်ခိုင်မာတဲ့အဖြေတွေရရှိရေးအတွက်လှုပ်ဆောင်နိုင်သမျှအားလုံးလှုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
။လက်ရှိအချိန်မှာစာနယ်ရိတ်ခါတွေကိုလစဉ်ထောက်ပံ့ပေးနေပြီးမေလတလထဲမှာတင်စာနယ်ရိတ်ခါမက်ထရစ်တန်ချိန်ပေါင်း 2,200 နီးပါးကိုထောက်ပံ့ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါ့အပြင်လူပေါင်း 8,100 ကျော်အတွက်ယာယီအမိုးကာတွေကိုကူညီခဲ့တယ်လို့လည်းကုလသမဂ္ဂဒုတိယပြောရေးဆိုခွင့်ရှိသူအက်ဒရာဒိုဒယ်ဘူဝိုင်းကတနင်္လာနေ့ကကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းမိုးရာသီကရောက်လာပြီးဖြစ်ပြီးလူပေါင်း 6,900 လောက်အတွက်အမိုးကာတွေပေးဖို့ကြိုးစားနေရပြီးတော့အစိုးရကစစ်တွေမြို့မှာအမိုးကာတွေတည်ဆောက်နေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့မိတ်ဖက်အဖွဲ့တွေကလည်းပေါက်တောနဲ့မြေပုံမြို့တွေမှာတည်ဆောက်ပေးနေတယ်လို့မစ္စတာနီဂမ်ကပြောပါတယ်။အဲ့ဒီအမိုးကာတွေအချိန်မီပြီးစီးပြီးတော့လူတွေအမိုးကာအောက်အချိန်မီရောက်ဖို့ကုလသမဂ္ဂကမျှော်လင့်နေပါတယ်။အဲ့ဒါဟာသူတို့ရဲ့အဓိကစိုးရိမ်ချက်ဖြစ်တယ်လို့တခြားစိုးရိမ်စရာတွေကလည်းရှိနေပါတယ်
။ We then have of course concerns about education for these children who have not been to school. Around 20,000 children have not been to school for a year.
ကလေးငယ်ပေါင်း 2,000 လောက်ဟာအကြောင်းမတက်ရတာတနည်းဝန်းကျင်ရှိနေပြီမို့လို့အဲ့ဒီကလေးတွေရဲ့ပညာရေးအတွက်လည်းကျွန်တော်တို့စိုးရိမ်ပါတယ်။ဒါ့အပြင်သူတို့အခုနေထိုင်နေကြရတဲ့ပြပြင်းတဲတွေဟာလည်းကျန်းမာရေးနဲ့ကန့်ညီတဲ့အခြေအနေတွေမှာရှိနေတာကြောင့်ကျန်းမာရေးပိုင်းဆိုင်ရာကိုလည်းကျွန်တော်တို့စိုးရိမ်ပါတယ်။အလားတူပဲအသက်မွေးဝမ်းကြောင်းမှုအပေါ်မှာကန့်သက်ထားတာတွေဟာလည်းကျွန်တော်တို့ရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ပါတယ်
။လက်ရှိမှာကုလသမဂ္ဂအနေနဲ့ရခိုင်ဘေးဒဏ်သင့်သူတွေကိုအလုံလောက်ကူညီပေးနိုင်ဖို့ရန်မုံငွေလိုအပ်ချက်နောက်ထပ်ဘယ်လောက်ရှိနိုင်မလဲဆိုတာကိုပြန်လည်တွက်ချက်နေတယ်လို့မစ္စတာနီဂမ်ကပြောပါတယ်။အခုလိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည့်အဝပေးနိုင်ဖို့ကြိုးစားနေတဲ့ကြိုင်ထဲမှာပဲလူမှုဝန်ပိုင်းတစ်ခုအကြားတဟဇာတဖြည့်ရေးဆိုင်ရာရေရှည်ခိုင်မာတဲ့အဖြစ်ကိုရှာကြဖို့လေမစ္စတာနီဂမ်ကတိုက်တွန်းပါတယ
် We now need to work towards building lasting peace of harmony so that these people can go back to their livelihoods they can live in peace and harmony and among
ဒီလူတွေသူတို့ရဲ့အတမဝန်ကြောင့်ဘဝတွေကိုပြန်လုပ်ကံနိုင်ဖို့အတွက်ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တဟဇာတဖြည့်လိုက်ဖက်ညီစွာနေထိုင်သွားနိုင်ရေးစီကိုဥတည်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ဖို့လိုပါတယ်လူမှုဝန်ဝန်းတွေကြားမှာငင်းငင်းချမ်းချမ်းနဲ့တဟဇာတာဖြစ်စွာနေထိုင်နိုင်ကြပြီးအသက်မွေးဝမ်းကြောင်းအလုပ်တွေကိုလုပ်နိုင်ကြသလိုအခြေခံဝန်ဆောင်မှုတွေကိုရကြဖို့ဟာနောက်တစ်ဆင့်လှုပ်ဆောင်ရမယ့်ကိစ္စလို့ကျွန်တော်တို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဇွန်လကလူမှုဝန်ဝန်းနှစ်ခုအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လူပေါင်း169ဦးသေဆုံးခဲ့ရပြီးအဆောက်အဦပေါင်း1,000ကျော်ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒီကံပြင်းနယ်မှာစခဲ့တဲ့ဗတိပခအခြေအနေဟာတခြားမြို့ရွာတွေစီကူးဆက်ဖြစ်ပွားတာတွေလည်းရှိခဲ့ပြီးအခုချိန်ထိကိုပဲပုံမှန် 144 ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့ဒေသတွေရှိနေသေးပါ။တန်တရားတွေနဲ့ယုံကြည်စိတ်ချမှုအပြည့်အဝပြန်မရနိုင်ကြသေးတဲ့လူမှုဝန်ပိုင်းတစ်ခုအကြားတဟဇာတပြန်ဖြစ်ပြီးတော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်သွားနိုင်ရေးအတွက်စူးစမ်းနေကြတဲ့အဖွဲ့အစည်းအတော်များများလည်းရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။